ဖြစ်ဖို့ပြီးတဲ့နောက်ဦးဇင်းတို့ရဟောပြောပြတာသင်ကြားမှုကိုစတင်ကြပါစို့တရားတော်ရဲ့အမည်ကဖြစ်တဲ့ဗာရလေမြတ်ဗုဒ္ဓ၏ဈေးဘွားကြွတဲ့ရဲ့လမ်းညွန်များအဲ့ဒီတရားကောင်းစီးရဲ့အောက်မှာတို့သူတော်ဇင်းတို့အားဘယ်နှစ်ချက်လောက်ဟောပြောပြတာသင်ကြားပေးမလဲလို့ဆိုရင်စုပေါင်း၄ချက်သင်ပေးမယ်။ ဘယ်နဲ့ဆရာ
အ
ဲ့ဒါတွေကဘာလဲပြောရင်နံပါတ်1သင်္ကာလတုတ်လာကြီးပွားတုတ်တဲ့လမ်းညွန်6ပါတဲ့ဗါတယ်လေသင်္ကာလတုတ်လာကြီးပွားတုတ်တဲ့လမ်းညွန်6ပါနောက်နံပါတ်2ကလေးသမီးကုမာရကတုတ်လာကြည်ပွားတို့တဲ့လမ်းညွန်၅ပါးတဲ့ဗါတယ်လေလေးသဝိကုမာရကတုတ်လာကြည်ပွားတို့တဲ့လမ်းညွန်၅ပါးနောက်နံပါတ်3ကကုတဒန္တတုတ်လာကြည်ပွားတို့တဲ့လမ်းညွန်3ပါးတဲ့ဗါတယ်လေကုတဒန္တတုတ်လာကြည်ပွားတို့တဲ့ကဲနောက်နံပါတ်4ကတာရထဒီဂါလာကြည်ပွားတို့တဲ့ရေလမ်းညွန်ခုနှစ်ပါးပါတယ်လေသာရထဒီဂါလာကြည်ပွားတို့တဲ့ရေလမ်းညွန်ခုနှစ်ပါးအလုံးပေါင်းရင်၄ချက်ပေါ့ဘယ်နှချက်အဲ့ဒီ၄ချက်ကိုယနေ့ညကြွရောက်လာကြတယ်အလုံးသောသူတော်စင်ပြိတ္တအပေါင်းသူတော်ကောင်းတို့အားဟောပြောပြတတ်သင်ကြားပေးမှာဖြစ်ပါတယ်တို့သူတော်စင်များတရားတော်များကိုနာကြားခွင့်ရတဲ့အခိုက်အတန့်ကိုနာလိုက်တဲ့တရားကိုသိအောင်တတ်အောင်နားလည်အောင်နားရမယ်တဲ့ဘလို့နားရမယ်သိအောင်တတ်အောင်နားလည်အောင်နားရအဲ့လိုမျိုးကျူးကျူးဆာဆာအာယုန်လေးစိုက်ပြီးတော့တရားကိုနာကြားရင်တရားနာတဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းအကျိုးတရားမှမျိုးရတယ်အကျိုးဘဏ္ဏမျိုးအဲ့ဒါဘာရီရလဲလို့ပြောရင်နံပါတ်1ကမြင်းမောက်ဘဝမှာတရားတို့တရားမြတ်ရနိုင်တယ်ပြောကြည့်ပါမြင်းမောက်ဘဝမှာတရားတို့တရားမြတ်ရနိုင်အခုဒီဘဝမှာပဲကျမ်းမှာတန်ဆွမ်းနေတဲ့အချိန်မှာပဲကိုနာထားတဲ့တရားအတိုင်းလိုက်နာမယ်ကျင့်သုံးမယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာမြတ်မောက်ဘဝမှာတယ်ဘာရနိုင်လဲတရားတို့တရားမြတ်ရနိုင်တယ်နောက်နံပါတ်2ကကျမ်းမာရေးမကောင်းတဲ့အချိန်မှာတရားတို့တရားမြတ်ရနိုင်တယ်ပြောကြည့်ပါကျမ်းမာရေးမကောင်းတဲ့အချိန်မှာတရားတို့တရားမြတ်ရနိုင်တယ်တို့သူတော်စင်များအသက်ရွယ်တွေကြီးရင်လာရင်ကျမ်းမာရေးတွေထုတ်ယုတ်လာတာမရှိဘူးလားမရှိပါဘူးအဲ့ဒါမျိုးကျမ်းမာရေးမကောင်းတဲ့အချိန်ကြရင်ကျန်နာတဲ့ပေါ့တို့သူတော်စင်တို့အားကိုးရပါသည်တရားပဲဗါတယ်လေအေးအဲ့ဒီကျမ်းမာရေးမကောင်းတဲ့အချိန်မှာကိုနာဘူးတဲ့တရားနာထားတဲ့တရားအထုတ်နေကြဖြစ်တဲ့တရားအဲ့ဒီတရားလေးတွေကိုကျမ်းမာရေးမကောင်းတဲ့အချိန်မှာပြန်လည်ပြီးတော့အာယုံပြုတ်နေရင်အဲ့ဒီကျမ်းမာရေးမကောင်းတဲ့အချိန်မှာပဲပါရသွားနိုင်လေတရားလူတရားမြတ်ရနိုင်လေဘယ်နှမျိုးရနှမ်းမျိုးရမြတ်မောက်ဘဝမှာတရားလူတရားမြတ်ရနိုင်လေကျမ်းမာရေမကောင်းတဲ့အချိန်မှာတရားလူတရားမြတ်ရနိုင်လေနောက်နံပါတ်3ကြတော့သေကာနီးအချိန်မှာတရားလူတရားမြတ်ရနိုင်လေပါတယ်လေသေကာနီးအချိန်မှာတရားလူတရားမြတ်ရနိုင်အေးလောကဘဝတစ်ခုကိုရကြတဲ့အလုံးသောပုဂ္ဂိုလ်များသည်တနည်းကြ၏သာသနာ့ဝန်ထမ်းဖြစ်လည်းပဲပြန်တော်မူသည်ဆုံးခြင်းနဲ့အဆုံးသတ်ကြရတယ်လူသားဘဝနဲ့နေလည်းပဲနောက်ဆုံးမှာဘာနဲ့အဆုံးသတ်သိခြင်းတရားနဲ့ဆုံးသတ်ကြတာမရှိဘူးလားအဲ့လိုမျိုးသိကြတဲ့အချိန်မှာတရားလေးတွေနာထားတဲ့ပုဂ္ဂိုလ်ဟာနောက်ဆုံးသေကာနည်းအချိန်လေးမှာကိုနာထားတဲ့တရားအဲ့ဒီတရားလေးကိုအာယုံပြုတ်ပြီးတော့တရားအတိုင်းလေးလိုက်နာကျင့်သုံးလိုက်အဲ့ဒီသေကာနည်းအချိန်မှာလည်းပဲပါရသွားနိုင်လေတရားလူတရားမြတ်ရနိုင်လေပေါင်းရင်ဘယ်နှမျိုး၃မျိုးရဒါနောက်တစ်မျိုးကကြတော့နတ်တိနတ်ရွာရောက်တဲ့အချိန်မှာတရားလူတရားမြတ်ရနိုင်လေဗါတယ်လေနတ်တိနတ်ရွာရောက်တဲ့အချိန်မှာတရားလူတရားမြတ်ရနိုင်လေတို့သူတော်စင်များတရားနာထားတဲ့ပုဂ္ဂိုလ်ဟာတကယ်လို့နောက်ဘဝဒီဘဝပြီးလို့နောက်ဘဝမှာနတ်ပြည်နတ်ရွာကိုရောက်နေရင်အဲ့ဒီနတ်ပြည်နတ်ရွာကတဆင့် အဲ့ဒီပုဂ္ဂိုလ်ဟာဘာရသွားနိုင်လဲတရားဥတရားမြတ်ရနိုင်နေကဲပေါင်းရင်ဘယ်နှမျိုးရ၄မျိုးရပြောကြည့်ပါမြတ်မောက်ဘဝမှာတရားဥတရားမြတ်ရနိုင်နေကျမ်းမာရေးမကောင်းတဲ့အချိန်မှာတရားဥတရားမြတ်ရနိုင်နေဒေဂာနီအချိန်မှာတရားဥတရားမြတ်ရနိုင်နေနတ်ပြည်နေရွာရောက်တဲ့အချိန်မှာတရားဥတရားမြတ်ရနိုင်နေနောက်နံပါတ်5ဆိုတော့ပစ္စေကဗုဒ္ဓဖြစ်နိုင်လေတဲ့ဘာလဲလဲပစ္စေကဗုဒ္ဓဖြစ်နိုင်လေအေးဖယားမပွင့်နဲ့ဇာကာလမှာပွင့်နဲ့ဖယားပစ္စေကဗုဒ္ဓဖယားငယ်လို့လည်းခေါ်ကြဒါမျိုးမရှိဘူးလားရှိပါပါဘုရားတရားနာထားတဲ့ပုဂ္ဂိုလ်ဟာဘဝဘဝကတရားနာခဲ့တာဖြစ်တဲ့အတွေ့အကြုံကိုပါရမီတွေရင့်တန်လာတဲ့အချိန်မှာပစ္စေကဗုဒ္ဓအရှင်မြတ်ဖြစ်နိုင်တယ်တဲ့ပစ္စေကဗုဒ္ဓအရှင်မြတ်များကလည်းပဲသူ့ကိုတစ္ဆာ၄ပါးထိုးထွင်းပြီးသိအောင်လမ်းညွှန်ပေးတဲ့ပုဂ္ဂိုလ်မပါဘဲနဲ့ဘဝဘဝကတရားနာခဲ့တဲ့အချိန်အဟုန်တွေကြောင့်ကိုယ်ကိုယ်တိုင်တစ္ဆာ၄ပါးကိုထိုးထွင်းသိပြီးတော့ပစ္စေကဗုဒ္ဓဖျားဖြစ်မရောက်နိုင်ဘူးလားရောက်နိုင်တယ်အဲ့ဒါကြောင့်မို့သူ့ပေါင်းရင်အကျိုး၅မျိုးတဲ့ဘယ်နှမျိုး၅မျိုးအဲအဲ့ဒီ၅မျိုးရလို့တို့သူတော်စင်တို့တရားနာကြခွင့်ရတဲ့ခိုက်တံမှာကြကြနာနာအာယုံလေးစိုက်ပြီးတရားနာဖို့မလိုဘူးလားလိုတယ်ဘယ်ဒီနေ့ညတို့သူတော်စင်တို့နာကြရမယ်တရားကောင်းစီကမြတ်ဗုဒ္ဓကြီးဖြီးပွားထုတ်တဲ့ရေလက်ညွန်များလောကမှာဘုရားရှင်ကိုရောမြတ်ပွင့်တော်မူလာပြီးတော့လောကသားကိုတရားဟောပေးတာကဲချွတ်တာတရားတွေလမ်းပြပေးတာမရှိဘူးလားမရှိပါဘူး။အဲ့လိုမျိုးဟောပြောပြတတ်ပြီးတဲ့အပိုင်းမှာဘုရားဟောတဲ့တရားတွေကရှုထောင့်စုံကနေပြီးတော့ဟောပြောပြတတ်ပေးတော်တယ်။ဒုသူတော်စင်တို့လောကလူသားကိုဘုရားရှင်ကိုရောမြတ်ကတုတ်တက်စေခြင်းနဲ့တုတ်တက်တယ်ဆိုတာကတုတ်တက်မှုနှစ်မျိုးရှိတယ်တုတ်တက်မှုဘယ်နှမျိုးရုပ်ပိုင်းဆိုင်ရာတုတ်တက်မှုနဲ့စိတ်ပိုင်းဆိုင်ရာတုတ်တက်မှုပြောကြည့်ပါရုပ်ပိုင်းဆိုင်ရာတုတ်တက်မှုနဲ့စိတ်ပိုင်းဆိုင်ရာတုတ်တက်မှုတုတ်တက်မှုဘယ်နှမျိုးနှစ်မျိုးအေးရုပ်ပိုင်းဆိုင်ရာတုတ်တက်မှုဆိုတော့တို့သူတော်စင်တို့ကိုယ်အိမ်မှာမရှိသေးတဲ့ပစ္စည်းလေးတွေရှိလာတာမျိုးမရှိသေးတဲ့အသုံးဆောင်လေးတွေအိမ်မှာရှိလာတာမျိုးရလာတာမျိုးအဲ့ဒါဘာပိုင်းတွတ်တတ်တာရုပ်ပိုင်းဆိုင်ရာတွတ်တတ်တာအဲအဲ့ဒီရုပ်ပိုင်းဆိုင်ရာတွတ်တတ်မှုကလေလူဘဝတစ်ခုရလာတဲ့ပုဂ္ဂိုလ်သူ့အတွက်လိုသလားမလိုဘူးလားလိုအပ်တယ်ပေါ့ရုပ်ပိုင်းလည်းတွတ်တတ်ဖို့လိုတယ်ပေါ့အဲ့ဒီရုပ်နဲ့တွဲပြီးတော့တွတ်တတ်ရမှာကတော့စိတ်ပိုင်းဆိုင်ရာတွတ်တတ်မှုတဲ့ဘာတယ်လဲစိတ်ပိုင်းဆိုင်ရာတွတ်တတ်မှုအေးရုပ်ပစ္စည်းကတွတ်တတ်ပေမဲ့သိတဲ့တွေကအောက်တန်းကြနေရင်အဲ့ဒီပုဂ္ဂိုလ်အတွက်ကောင်းမှာမလားမကောင်းဘူးသူ့အတွက်လည်းမကောင်းဘူးသူနဲ့အတူနေရတဲ့ပုဂ္ဂိုလ်အတွက်လည်းမကောင်းဘူးသူ့ဘဝကျင်အတွက်လည်းမကောင်းဘူးပစ္စုပန်ဘဝအတွက်လည်းမကောင်းဘူးနောင်တမလုံးဘဝအတွက်လည်းကောင်းရင်လားမကောင်းဘူးအဲ့ဒါကြောင့်မို့တို့သူတော်စင်တို့ကိုဖျားကနှစ်မျိုးလုံးတွတ်တက်စေခြင်းရုပ်ပိုင်းလည်းတွတ်တက်စေခြင်းနဲ့စိတ်ပိုင်းလဲတွတ်တက်စေခြင်းပြောကြည့်ပါစိတ်ပိုင်းလဲတွတ်တက်စေခြင်း
Era mi, 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 era
ဘဝရဲ့ကောင်းကျိုးသူတစ်ပါးရဲ့ကောင်းကျိုးလောကကြီးရဲ့ကောင်းကျိုးအထူးအဖြင့်ဦးဇင်းတို့နောက်ပတ်တက်လာတဲ့မျိုးဆက်သစ်တွေရဲ့ကောင်းကျိုးလက်တွဲပြီးတော့ဆောင်ရွက်ကြဖို့မလိုဘူးလားလို့တဲ့အဲ့ဒါမျိုးလေးနေထိုင်ပြီးတော့ဘဝတစ်ခုညီကုန်းချုပ်သွားရင်ဒုသူတော်စင်များရှေ့ကတဦးသေးဆုံးသွားရင်နောက်ကလူငယ်ကနော်အကုန်လုံးတွတ်တက်ပြီးသားဖြစ်နေတဲ့အတွက်ကြောင့်တာဝန်တွေကိုသူတို့ကသတ်ထမ်းပြီးတော့ဒုသူတော်စင်တို့ဆက်လက်ပြီးတော့တွတ်တက်အောင်လုပ်လို့မရဘူးလားရပါဘူး။အဲအဲ့ဒါကြောင့်မို့ရှေ့ကဥဆောင်နေကြတဲ့ပုံကိုယ်တွေကရုပ်ပိုင်းရောစိတ်ပိုင်းရောတွတ်တက်မှာကိုမျိုးဆက်ကိုကိုယ့်ရဲ့သားတဲ့မျိုးဆက်ဖြစ်အောင်လုပ်လို့ရဟုတ်တယ်မို့လားအဲအဲ့ဒါကြောင့်မို့သင်္ကာလတုံးတဲ့အညီဘဝကိုကြီးပွားအောင်တွတ်တက်အောင်ရှောက်လန်းဖို့မလိုဘူးလားလို့ရတယ်ကဲနောက်တဲ့တုတ်ကတော့လိသဝိကုမာရကတုတ်တဲ့။ဘာတုတ်တယ်လဲ။ကြွကြည့်ပါဦးဘာတုတ်။အဲလိသဝိကုမာရကတုတ်တဲ့။အဲ့ဒီတုတ်မှလည်းပဲဘုရားရှင်ကိုရောမြတ်ကကြီးပွားတွတ်တက်မှုနဲ့ပတ်သက်ပြီးတော့ငါးပါးလမ်းညွှန်ထားတယ်တဲ့။ဘယ်နှပါး။အဲအဲ့ဒီလိသဝိမင်းသားတွေအကြောင်းနည်းနည်းပါးပါးလေးလိသဝိမင်းတွေကတို့သူတော်စင်များကြံထမ်းခတ်ထန်နေတဲ့ဒေါသတွေကြီးတယ်မာမာနတွေကြီးတယ် အဲ့ဒါမျိုးနဲ့ဘဝကိုနေထိုင်ရတာအခုဖယားနဲ့တွေ့တာကလည်းပဲသူတို့ကလက်စုပြီးမင်းသားတွေအုံနဲ့ကျင်းနဲ့အဖွဲနဲ့နောက်ကလည်းပဲတောထဲကိုလိုက်တဲ့နော်ခွေးတွေနဲ့အဲ့ဒါတော်တဲ့ကိုလေးတွေများတွေနဲ့အပြည့်စုံလာကြ။အဲသူတို့အဲ့ဒီသွားတဲ့တော်ထဲမှာဘုရားရှင်ကိုရောမြတ်ကတပါးတည်းသွားပြီးတော့နော်တမပတ်ဝင်သားပြီးတော့ထိုင်နေတာတစ်ပင်ရင်းမှာအဲ့ဒါကိုတွေ့ကြမြင်ရပြီးတော့ဘုရားရှင်ကိုရောမြတ်နဲ့တွေ့တော့လေးတွေများတွေဘေးမှာချပြီးတော့အဲအဲ့ဒီမှာနော်ဘုရားနဲ့စကားတွေပါတယ်ပြောကြလို့ဘုရားရှင်ကိုရောမြတ်ကနေပြီးတော့သူတို့ရဲ့နော်စိတ်ဓာတ်လေးတွေကိုပြင်နိုင်အောင်ကြည်ဘွားသူတုတ်တက်သူအောင်မြင်သူများဖြစ်အောင်တရား၅ပါးလမ်းညွှန်ပေးလိုက်တယ်တရားဘယ်နှပါးအဲတရား၅ပါးလမ်းညွှန်ပေးလိုက်တယ်လောကမှာကြည်ဘွားခြင်းတုတ်တက်ခြင်းအောင်မြင်ခြင်းနဲ့ဆိုလို့ရှိရင်တရား၅ပါးလက်ကင်ထားပြီးတော့ဘဝကိုရှောက်လန်းပါတဲ့အဲ့ဒါအပေါ်နဲ့တော့သိပြီးတော့အကွာကြီးတော့မဟုတ်ဘူးပေါ့အဲ့ဒီ၅ပါးကဘာတွေလဲလို့ပြောရင်နံပါတ်၁ကမိဘရဲ့မေတ္တာကိုရအောင်ယူရမယ်တဲ့ပြောကြည့်ပါမိဘရဲ့မေတ္တာကိုရအောင်ယူရမယ်တို့သူတော်စင်များကို့မှာမိဘမရှိဘူးလားရှိပါရဲ့အေးအဲ့ဒီမိဘနဲ့သာသမီအဆင်ပြေနေဖို့မလိုဘူးလားလိုတယ်အေးတခါတလေကျတော့တို့သူတော်စင်များကို့မွေးထားတဲ့သာသမီဖြစ်ပြီမဲ့မိဘနဲ့ပြန်ပြီးတော့အစင်မပြေတာမျိုးဒါမျိုးတွေမရှိဘူးလားအဲ့ဒါမျိုးဖြစ်ပြီဆိုရင်နှစ်ဦးနှစ်ဖက်လုံးမိဘလည်းစိတ်ချမ်းသာနိုင်ရဲ့လားစိတ်မချမ်းသာဘူးသာသမီလည်းစိတ်ချမ်းသာပါမလားမချမ်းသာဘူးမိဘနဲ့သာသမီအစင်မပြေဖြစ်နေပြီဆိုရင်တို့သူတော်စင်များအဲ့ဒီသာသမီရှေ့တွတ်တက်ဖို့လွယ်ရဲ့လားမလွယ်ဘူးပေါ့အဲအဲ့ဒါကြောင့်မို့ကိုယ့်ရဲ့မိဘဖြစ်တဲ့ပုဂ္ဂိုလ်ရဲ့မေတ္တာကိုရအောင်ယူဖို့လိုသလားမလိုဘူးလားလိုတယ်အေးတခါတလေကျတော့ကိုမြင်တဲ့အမြင်နဲ့မိဘကမြင်တဲ့အမြင်တူရဲ့လားမတူဘူးအေးဘာပဲပြောပြောမိဘဆိုတာကိုယ့်တဲ့အသက်ရွယ်လေကြီးတယ်ကိုယ့်တဲ့အတွေ့အကြုံတွေလည်းမရှိဘူးလားရှိတယ်အဲ့ဒါကြောင့်မို့တခါတလေတချို့အရာမှာငယ်တဲ့ပုဂ္ဂိုလ်ကတာမန်မြင်ပေမဲ့ကြီးတဲ့ပုဂ္ဂိုလ်ကလင်းလင်းနဲ့နဲ့ထားပြီးတော့မြင်တတ်တာစဉ်းစားတတ်တာတွေးခေါ်တတ်တာတွေမရှိဘူးလားရှိတယ်အဲ့လိုဆိုတော့သူကလည်းပဲသူ့ရဲ့အတွေ့အကြုံရတွေ့ခဲ့တဲ့အတွေ့အကြုံတွေရသူ့သားသမီးရောက်ရင်အဲ့ဒီပုံစံမျိုးမဖြစ်သေးခြင်းနဲ့အတွေ့အကြုံကိုသုံးဆုံးမှမှုတွေလောက်ကြတဲ့အပိုင်းမှာလူငယ်ရဲ့အမြင်လူကြီးရဲ့အမြင်တွေမတူညီတဲ့အတွေ့အကြုံကိုတို့သူတော်စင်များတခါတလေပြဿနာလေးတွေမရှိဘူးလားရှိအဲ့လိုမျိုးဖြစ်လာရင်ဘာပဲပြောပြောသားသမီးဖြစ်တဲ့ပုဂ္ဂိုလ်ကနားလည်ဖို့သဘောပေါက်ဖို့ကအော်ဒီမိဘတွေမွေးထားလို့ဒီရွယ်ငါရောက်တာပဲဆိုပြီးတော့ကို့လုပ်ရဲ့လေးတွေကိုပြန်ပြီးတော့စဉ်းစားဖို့ကို့မိဘကလမ်းညွန်တာကိုလည်းပြန်ပြီးတော့စဉ်းစားဖို့အေးအေးစိစိစဉ်းစားဖို့လိုသလားမလိုဘူးလားလိုတယ်အေးရှူးရှူးတိုင်တိုင်နဲ့လှုပ်လိုက်ရင်တော့အဲ့ဒီနန်းလေးမှာပြဿနာတွေတက်ကြမှာမသေးကြဘူးလားသေးကြတယ်အဲအဲ့ဒါကြောင့်မို့ကို့ရဲ့မိဘနဲ့ပတ်သက်ပြီးတော့ပြဿနာတက်တာမဟုတ်ဖ ೇನೆ ကို့ရဲ့မိဘကိုရွတ်သိမ်းမယ်လေးစားမယ်တံမိုးထားမယ်မျက်နှိုးမယ်ကြွေးမယ်ပြုစုစောင့်ရှောက်မယ်လုပ်လို့မရဘူးလားရအဲ့ဒါမျိုးတွေလုပ်နေရင်တို့သူတော်စင်လို့နဲ့ပတ်သက်ပြီးတော့မိဘကအပြည့်အဝမေတ္တာတွေထားမှမသေးကြဘူးလားသေးကြတယ်ငါသားလေးအသက်ရှိပါစေငါသမီးလေးအသက်ရှိပါစေ